ရခိုင်ပြည်နယ်တောင်ပိုင်းက၄000မြို့နယ်နဲ့ကြောက်ဖြူမြို့နယ်တွေမှာမြန်မာစစ်တပ်ဘက်ကဝင်ထွက်ပြီးတော့တွာလာနေတာစခန်းချနေထိုင်တာနောက်ဒေသခံတွေကိုဖမ်းဆီးစစ်ဆေးတာတွေရှိနေလို့ဒေသခံပြည်သူတွေစိုးရိမ်နေကြရပါတယ်။ဒီလိုစီရေးတင်းမာနေတဲ့ရခိုင်ပြည်နယ်ထဲမှာစစ်တပ်ဘက်ကနေအင်အားတိုးချဲ့တာနောက်ပြီးတော့ ULAAA ရဲ့တရားစီရင်လုပ်ငန်းတွေကိုဝင်ရောက်နှောက်ယှက်နေတာကြောင့်အချိန်မရွေးတိုက်ပွဲဖြစ်လာနိုင်တယ်ဆိုပြီး AA ဘက်ကပြောဆိုထားတာလည်းရှိပါတယ်။ရန်ကုန်ကလာတဲ့သတင်းကိုဇော်ဝင်းလိုင်းပြောပြပေးပါရှင်။
ရခိုင်တောင်ပိုင်းက၄000မြို့နယ်မှာအခုနောက်ပိုင်းမြန်မာစစ်တပ်စစ်ကြောင်းတွေဝင်ထွက်သွားလာတာတွေခက်ဆစ်ဆိတ်ဖြစ်လာသလိုရွာအပြင်တွေမှာတဲထိုးစခန်းချနေထိုင်တာကြောင့်ဒေသခံတွေစိုးရိမ်နေကြတယ်လို့၄000ဒေသခံတဦးကပြောပါတယ
်။ခုခေါက်ကြရင်တော့အဲ့ဒီဟိုတွန်းကရောက်တာတွေနဲ့မတူဘူး။ဒီကဆုံလာဗမာလာနဲ့ပြောရင်ကဆုံလာပေါ့ကဆုံလာအတွက်မှာကဆုံလာပြည်နယ်ကတစ်ခေါက်ရောက်တယ်။အဲကဆုံလာမကုန်ခင်လောက်မှာထပ်ပြီးတစ်ခါထလာတယ်ကိုရုံးကနဲ့ဆိုင်တော့နေနေစိုက်လာတာပေါ့လားစိုက်လာတယ်စိုက်လာပြီးခါတိုင်းနေတဲ့ပုံစံမျိုးမဟုတ်ဘူးခါတိုင်းဆိုရင်တော့ဒီပုံကြောင့်လို့ဇရတွေမှာပဲနေတယ်အခုတစ်ခေါက်လာတဲ့အခါကျရင်ရွာရဲ့အနောက်ဘက်တောင်ဘက်အဲ့လိုကွင်းတွေမှာသူတို့တေးထိုးပြီးတာစုခွေပြီးစခန်းရှာနေတာမျိုးတွေလောက်လာတာမျိုးတွေတွေ့ရတယ်ခင်ဗျအဲဂျိုကြောဂျိုကြောအဲ့လိုရတဲ့တော့အထိရှောက်နေပြီးတော့ဒီနေ့မှ ULA နဲ့ပတ်သက်တဲ့လူတွေရှိလား ULA အတွက်အကြိုက်ကဝရမငွေကောက်ပေးတဲ့လူတွေရှိလာပါညာဆိုပြီးဝင်မင်းနေတဲ့ပန်းတွေလည်းရှိတယ်လို့လူပြောတမ်းကြတယ်ခင်ဗျ
။ဒါအပြင်ကျေးရွာတွေကိုဝင်ပြီးဒေသခံတွေကို ULAAA နဲ့ဆက်ဆက်တယ်ဆိုပြီးစစ်စစ်မင်းမြန်တာတွေရှိနေတာကြောင့်ဒေသခံတွေအနေနဲ့ထိတ်လန့်နေရတယ်လို့လည်း၄000ဒေသခံတူကပြောပါတယ
်။ခါတိုင်းအဲ့လိုစစ်သားတွေဝင်ထွက်၄000နေမှာအဲ့လိုမရှိခဲ့တော့စစ်သားတွေရောက်လာတဲ့ဆိုကြတဲ့ကပြည်သူတွေကထိတ်တလန့်နဲ့ဘလုံးငါခွင့်ကိုပြန်ပြန်တော့မတော်ရင်မလာရဲ့လိုပုံစံမျိုးတွေဖြစ်နေတယ်။ဒီလူတွေငါတို့ဘေးရှင်မှမျိုးဒုက္ခပဲမလဲ။ငါတို့ဘာမျိုးလိမ့်မင်းမလဲဆိုပြီးအဲ့လိုထိုက်တလန့်ပုံစံမျိုးနဲ့တော့လာနေကြရတာမျိုးဖြစ်နေတာပေါ့
။ကြောက်ဖြူမျိုးနယ်ဘက်မှာလည်းမြန်မာစစ်တပ်စစ်ကြောင်းတွေကြေးရော်အတွင်ဝင်ထွက်သွားလာတာတွေဒေသခံတွေကိုဖမ်းဆီးစစ်ဆေးတာတွေရှိနေပါတယ်။ပြီးခဲ့တဲ့မေလ26ရက်ကကြောက်ဖြူဒေသခံအုပ်ကို ULAAA အတွက်ငွေကောက်ခံတယ်ဆိုပြီးစစ်တပ်ကဖမ်းဆီးသွားခဲ့ပါတယ်။ဖန်စီခရယာသူတွေဟာကြောက်ဖြူမြို့ဇေဒီတောင်ရက်ကွက်ကဥတန်းလိုင်းနဲ့ဒေါ်အောင်နှွဲတို့ဖြစ်ပါတယ်။ဖန်စီခရယာသူဥတန်းလိုင်းရဲ့အမျိုးသမီးကတော့သူ့ယောက်ျားကိုငွေကောက်ခံလို့ဖန်စီတာဖြစ်ပြီးလက်ရှိမှာတော့ကြောက်ဖြူအချင်းထောင်မှာထားထားတယ်လို့ပြောပါတယ်
။ဖန်တော့တယ်နီးဘောဟောလေနစင်းနဲ့ခါရနီးကဖန်စော။အော်အမျိုးသားနဲ့တော့တွေ့ခွင့်ရပါတယ်ဟုတ်ပါတယ်အမျိုးသားနဲ့တွေ့ခွင့်ရပါတယ်။ကဲတခုမှဘာနဲ့ဟိုကကြောက်ဖြူထောင်ရှုံးမှာထောက်ပါတယ်။အဲနောက်ပြီးဘာဖြစ်လို့ဒီလိုဖန်သွားတာလေလို့သူကမေးတော့ဟောဗရာဟိတအလုပ်ကိုလုံရံပွားနေသူကဒီလိုမြေငွေကောက်တာပေါ့နော်အဲ့ဒါကြောင့်ဖန်သွားတယ်လို့ပြောတယ်အပြင်မှာဟိုဘောဘေးဒီမောက်ရဲ့ဖင်းနဲ့သူဘာတွေလုံးနေလဲဆိုတာကိုလေအမမသိဘူးအမမကကိုဟောကိုလုံးကြောနေတယ်သူလုံးတာကဘေးဒီမောက်တာကိုပဲအမကသိတယ်အဲ့ဒီလောက်ပဲဟောကခံတော့ခံစားရပါတယ်အမအမကတော့သမီးနဲ့တယောက်နဲ့ယောက်ရှိရင်နောက်ပြီးအိမ်မလေးအင်္ဂော့လို့နေရရဲ့ရှင်ကတော်လောင်ဒီလိုမျိုးတော့ရတဲ့တော့ ਨੇ ဒီလိုဖန်စီထားတယ်တော့ ਨੇ ညီမကအထူးဝမ်းနည်းမိပါရဲ့အမြန်ဆုံးလွယ်တိချင်ပါရဲ့
လက်ရှိမှာ AA အဖွဲ့နဲ့မြန်မာစစ်တပ်အကြားနှစ်ဖက်တင်းမာမှုတွေမြင့်တက်လာနေတာကြောင့်တိုက်ပွဲဖြစ်မှာကိုစိုးရိမ်နေကြပါတယ်ကုံစင်းနှုံးနေတက်ပြီးကုံတွယ်သွာလာမှုခက်ခဲချိန်မှာတိုက်ပွဲဖြစ်လာရင်ပိုပြီးဒုက္ခရောက်မှာပြည်သူတွေကစိုးရိမ်နေကြတာပါဒါအပြင်ရခိုင်ပြည်နယ်အတွင်းရခိုင်လက်နက်ကန် AA အဖွဲ့ရဲ့တရားစီရင်ရေးနဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုမြန်မာစစ်တပ်ဘက်ကဝင်ရောက်ဟန်တာတာဒေသခံတချို့ကို AA နဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးနေတာတွေပါရှိနေတယ်လို့ AA ဘက်ကပြောဆိုထားပါတယ်။တချိန်တည်းမှာပဲအခုလိုအပြန်အလှန်ထိတ်တိုက်ဖြစ်နေတာမို့စစ်ရေးတင်းမာပြီးအချိန်မရွေးတိုက်ပွဲဖြစ်ပွားနိုင်တဲ့အတွက်ပြည်သူတွေသတိထားသွားလာကြဖို့ AA ဘက်ကပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းသတိပေးထားပါတယ်ခင်ဗျာ။